2012ခုနှစ်ဇန်နဝါရီလကစလို့ရခိုင်တပ်တော်အေအေပေါ်တပ်မတော်ရဲ့ထိုးစစ်တွေစတင်ခဲ့ပြီးမြမအစိုးရရာရှိတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေဟာရခိုင်ပြည်နယ်ပါဝင်အခြားတိုင်းဒေသတွေကရဲသားတွေကိုလူခွင့်ရေးချိုးဖောက်မှုတွေတရားမဝင်တပ်ဖြတ်မှုတွေရိုက်နှက်ဖမ်းဆီးမှုတွေနဲ့ရဲသားတွေကိုလူသားတိုင်းအဖြစ်အသုံးပြုတာတွေရှိခဲ့တဲ့အတွက်ဒီလိုလုပ်ရက်တွေဟာစစ်ရာဇဝတ်မှုတွေဖြစ်တယ်လို့ရခိုင်တပ်တော်အေအေကကြေညာချက်ထုတ်ပြန်လိုက်တာပါ94ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံစည်းဝေးကျင်းပတဲ့နေ့မှာပဲရခိုင်တပ်တော်အေအေကဒီကြေညာချက်ကိုထုတ်ပြန်တာပါတမတော်ဟာကုလသမဂ္ဂရဲ့ပြည်ညင်စာချုပ်ပါအချက်လက်တွေကိုချိုးဖောက်ပြီးစစ်ရာဇဝတ်မှုကျူးလွန်ခဲ့တယ်လို့အေအေကဆွဆွဲထားပါတယ်အဲ့ဒီစစ်ရာဇဝတ်မှုတွေအတွက်တာဝန်ခံမှုရှိအောင်တမတော်ကိုတရားစွဲဆိုပေးဖို့နိုင်ငံတကာတိုင်းဝန်ကိုမြစ်တာရက်ခံတာဖြစ်တယ်လို့ရခိုင်တပ်တော်အေအေရဲ့ပြန်ကြားရေးတာဝန်ခံခိုင်သူကက RFA ကိုပြောပါတယ
်ရာသားတွေကိုဖမ်းဆီးတာကအစစစ်ဆေးတာကအစသူတို့အဲ့ဒီဥပဒေကြောင့်ရတကယ်တရားနည်းလမ်းတကျလောက်တာဘာမှမရှိဘူးတချို့ဆိုလို့ရှိရင်အဲ့ဒီသူတို့ရဲ့ဒီဖမ်းဆီးတဲ့အချိန်မှာနော်ဟိုလက်လွန်ပြီးတော့တေသွားတဲ့လူတွေလည်းအခုဆိုလို့ရှိရင်မနေတော့ဘူး20ဝန်းကျင်လောက်ရှိတော့ပြည်မေးတပ်ဖြတ်မှုတွေလည်းဟိုသူတို့ဒါတောက်လျှောက်လုပ်နေတယ်အရာဖက်ပြမတွေကိုဥတည်တာဒါဟာနေပြီးတော့ဂျနီဗာကွန်ဗင်းရှင်းကိုပြောင်ပြောင်တင်းတင်းရှိုးပေါက်တာဖြစ်တယ်လို့ဒါ Crime Against Humanity ပဲနော်လူတွေကိုနေပြီးတော့အသက်သက်မြတ်သူနေရာကနေပြီးတော့ငေါန့်ထုတ်မိတာနောက်ပြီးလို့ရှိရင်နောက်တစ်ခုရှိတာကဒီလိုအဲ့ဒီလိုလက်နေကြီးနဲ့ပြစ်လို့ရွာသားတွေပြေးသွားပြီဆိုတာနဲ့သူတို့ကရွာသားတွေပိုင်တဲ့ပစ္စည်းတွေကိုရသမျှခိုးယူတာဒီနွားတွေကြွေးတွေကိုလည်းရွာသားတွေပိုင်ပိုင်ရှင်မရှိခိုင်းမှာအကုန်လုံးခိုးယူတတ်ဆန်းနေတာဆိုတော့ဒီဟာတွေဟာနေပြီးတော့ဒါမြေလံစနစ်ကျင်းသုံးတာဆိုတော့အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကနေပြီးတော့ဟိုဒီဟာတွေဟာဒါနိုင်ငံတကာအတိုင်းဝန်ကနေပြီးတော့ဝိုင်းဝန်းပြီးတော့တားဆီးပေးကြဖို့လိုတယ်ဆိုတဲ့ဥစ္စာကိုဒါနိုင်ငံတကာကိုကျွန်တော်တို့မြစ်တရားခံတာဖြစ်တယ်နိုင်ငံတကာကအရေးမယူနိုင်ဘူးဆိုလို့ရှိရင်ဒီပမာစစ်တပ်ဟာနောက်ထပ်လေးပဲသူတို့လုံနေအောင်ပါပဲ
မြန်မာစိုးရနဲ့တက်မတော်ဟာလှည့်စားမှုတွေလှုံ့ဆော်မှုတွေနဲ့မမှန်ကန်တဲ့သတင်းအချက်အလက်တွေကိုဖြန့်ဝေပြီးရခိုင်တပ်တော်နဲ့မဟာမိတ်အဖွဲ့အစည်းတွေပေါ်ထောက်ခံမှုတွေကြားဆင်းအောင်လှုံ့ဆော်နေတဲ့အပြင်ရခိုင်လူမျိုးတွေရဲ့အခွင့်အရေးအတွက်တိုက်ပွဲဝင်နေတဲ့တိုင်းဒေသလူမျိုးတွေအပေါ်ဖျက်လိပြက်စနစ်နဲ့တိုက်ခိုက်နေတယ်လို့အေအေကဆိုပါတယ်အေအေရဲ့ကြေညာချက်ပါအချက်တွေဟာဆွဆွဲချက်တွေသာဖြစ်လို့ထူးပြီးခြေပတရားမရှိဘူးလို့တက်မတော်သတင်းမှပြန်ကြားရေးအဖွဲ့အတွင်းမှဘုံမကျုပ်ဇော်မင်းထွန်းကတုံ့ပြန်ပါတယ
်ဒီလိုမျိုးမြောက်နိုင်တယ်မမြောက်နိုင်ဘူးသူကလုံးတဲ့လူပေါ်လုံးတဲ့လူကပိုသေးပါတယ်ဗျဒီဆွဆွဲချက်တွေအများအားဆွဆွဲနေတဲ့ဆွဆွဲတဲ့နေရှိတဲ့အတွက်ကျွန်တော်တို့အနေနဲ့ဖူးပြီးတော့ကြာခြေပါစရာမလို့ရှိဘူးအဲ့မှာရှိနေတဲ့အခုသလောဆယ်တင်တဲ့မိတ္တတပ်ဖွဲ့ဝင်တွေဖမ်းသွားတာတွေသမှုတဟောင်းတွေတတ်ချသွားတာတွေနေရင်းကြောက်တော်တွေတတ်ချသွားတာတွေကဒီလုံးနေတဲ့လောကတရားဆေးရသူမဟုတ်လို့ဘာလို့လဲဆိုတော့ကျွန်တော်တို့တမတော်ကတော့ကျွန်တော်တို့အင်အားချိုးကြီးပါအသုံးပြုခြင်းတွေဟာနေရွာနာလေးမှာကျွန်တော်တို့တိုက်ပွဲဆောင်ရှားတာတွေကိုကျွန်တော်တို့အများအားလိုက်နာဆောင်ရွက်နေရရှိပါတယ်။ဒီကတော့ရခိုင်ပြည်နယ်မှာခုဖြစ်နေတဲ့ပြဿနာတွေမတည်ငြိမ်မှုတွေတရားဥပဒေစိုးမိုးမှုရောနေနေတာတွေရဲ့နံပါတ်1တရားခဏ်ကအေးရဗျ
။တမတော်ဟာရခိုင်ပြည်နယ်မှာဘာမှဖြစ်တော့ထားတာမရှိဘဲကုညီကယ်ဆယ်ရေးတွေအမြဲလုပ်ပြီးနေတယ်လို့ဘုံကျုပ်ဇော်မင်းထွန်းကဆိုပါတယ်။အေအေရဲ့ကြေညာချက်အပေါ်လက်မခံသူတွေလည်းရှိပါတယ်။နိုင်ငံရေးစီရေးလိလာသူဥမ္မမောင်ဆိုကအေအေရဲ့ထုတ်ပြန်ချက်ဟာနိုင်ငံရေးဆွေးနွေးမှုနဲ့ငြင်းငြင်းဖြစ်စဉ်အတွက်တက်ရောက်မှုရှိနိုင်လို့ကိုယ့်ပြည်တွင်းပြဿနာကိုကိုယ့်ဘာသာပဲဖြေရှင်းသင့်တယ်လို့သုံးသပ်ပါတယ
်။တက်ရောက်မှုရှိနိုင်တာပေါ့။ဒီလိုထုတ်ပြန်တဲ့အတွက်ကြောင့်ဆိုရနဲ့တက်မလို့ကောင်းကောင်းပိုင်ရတော့ကြိုက်မှာတော့မဟုတ်ပေါ့။ကောင်းတာတော့ကိုယ့်ပြည်တွင်းပြဿနာကိုကိုယ်ပြည်တွင်းမှာရှင်းတာအကောင်းဆုံးပါပဲ။ခိုင်ကျွေးရည်မှာဖြစ်ပျက်နေကိစ္စတွေကအစီအစုံမှုကျူးလွန်တယ်မကျူးလွန်တယ်ဘူးဆိုတာတော့ပြန်လည်ဆွဆဲမှုတွေရှိတာပေါ့။ကျွန်တော်တို့ကတော့တကယ်တမ်းဆေးရုံမြောက်သလားမမြောက်ဘူးလာပြောဖို့ခက်ပါတယ်။ဒါပေမဲ့စစ်မြေပြင်မှာတော့လူအသေးတိုက်ပွဲတွေပြင်းထန်လာပြီဆိုရင်တော့တစ်ခါနဲ့တည်းအပြန်လာဆွဆွဲမှုရှိတာတော့မှန်ပါပါပဲ
။အေးကတော့လက်နက်ကင်ပဋိပက္ခတွေကိုဖြည့်ရှင်းနိုင်ဖို့အတွက်နိုင်ငံရေးဆွေးနွေးမှုလမ်းကြောင်းကိုသူတို့အနေနဲ့ဆက်လက်ပွင့်ထားရလို့ဆိုပါရယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထူးကိုယ်စားလှယ်မစ်ညင်ဟီဒီကလည်းရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တက်မတော်နဲ့ရခိုင်တပ်တော်အေရူရဲ့တိုက်ပွဲတွေဟာစစ်ရာဇဝင်မှုမြောက်နိုင်တယ်လို့တင်းလာနေကပြုလုပ်တဲ့84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံစည်းဝေးရဲ့အစီအကံသားမှာတင်သွင်းခဲ့ပါရယ်။စစ်ရာဇဝတ်မှုကျူးလွန်နေတဲ့တက်မတော်ကိုအကာအကွယ်ပေးနေတဲ့အတောင်ဆန်းစုကြည်ကိုလည်းနိုင်ငံတကာကစစ်ဆေးတဲ့အခါအမှုတွဲအနေနဲ့ထည့်သွင်းတင်တယ်လို့အေရဲ့ပြန်ကြားရေးတာဝန်ခံခိုင်သူကကပြောပါရယ
်အခုဒေါ်စုအစိုးရလက်ထက်မှာသူတို့လုံနိုင်တဲ့ဥစ္စာကကျွန်တော်တို့တွေ့တာကနှစ်ခုပဲရှိတယ်တစ်ခုကနေပြီးတော့အဲ့ဒီစစ်ရာဇဝတ်မှုကျူးလွန်ထားတဲ့ပုံမှာစစ်တပ်ကိုသူတို့အသေးလေးကာကွယ်ပေးတယ်နောက်တစ်ခုကနေပြီးတော့ပြည်သူတွေကိုနေပြီးတော့မတရားပုံမှားတွေတက်ပြီးတော့မှဖမ်းဆီးထောင်ချတဲ့ဥစ္စာတွေလုပ်ဆိုတော့အဲ့ဒီလိုမျိုးဟိုဖြစ်တဲ့ဥစ္စာကဒါအခုပြောနေတဲ့ဒီပြုပြင်ကြောင်းလေးနော်ဒီတိုင်းရင်းသားစီလုံးညီညွတ်ရေးပြန်ပြီးတော့ရင်ကျစေးရေးတွေအတွက်ဒါတော်တော်လေးအန္တရာယ်ကြီးတဲ့ကိစ္စဖြစ်တယ်။စစ်ရာဇဝမှုကျူးလွန်ထားတဲ့ဒီဗမာစစ်တပ်ကစစ်ကောင်းဆောင်တွေကိုသူတို့အကာအကွယ်ပေးလို့ရှိရင်သူတို့လည်းပဲစစ်ရာဇဝမှုကျူးလွန်တဲ့အချိန်မှာဒါအမှုတွေအနေနဲ့ပါကိုပါတင်တယ်။ဒေါ်အောင်ဆန်းစုကြည်ကတိုက်ခိုင်းလို့တည်ရပါတယ်လို့သမရယုံကပြောပြီးတဲ့နောက်ပိုင်းအခုကျူးလွန်တဲ့စစ်ရာဇဝမှုတွေအလုံးဟာဒါဒေါ်အောင်ဆန်းစုကြည်မှလည်းပဲတာဝန်ရှိတယ်။ဒီစစ်ရာဇဝမှုကျူးလွန်တာမှာသူလည်းပဲပူပေါင်းပါဝင်တာပဲ။တော့သူအမိန့်ပေးလို့ဟိုကတိတ်တယ်။ဒီစစ်ရာဇဝမှုကျူးလွန်တဲ့ဥစ္စာအလုံးကဒေါ်အောင်ဆန်းစုကြည်မှလည်းတာဝန်ရှိတယ်။အဲ့ဒါကြောင့်မို့လို့နိုင်ငံတကာကနေပြီးတော့ဒီစစ်ရာဇဝမှုကိုစစ်ဆေးတဲ့အခါဒေါ်အောင်ဆန်းစုကြည်ကိုပါထည့်ပြီးတော့ဒါဒီအမှုတွေအနေနဲ့ပါတင်တယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲမြင်တယ်။
အေးရဲ့ပြောဆိုချက်နဲ့ပတ်သက်ပြီး နိုင်ငံတော်တိုင်းမြန်မာရုံပြောရေးဆိုခွင့်ရှိသူဦးဇော်ထင်းနဲ့ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမြို့ညွန့်ကို RFI ကဆက်သွယ်ပေးမိတဲ့ဒီနေ့ညနေပိုင်းထိဖုန်းလက်ခံဖြစ်ကြရမှာရှိပါဘူး။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရဲစွန့်ကွာထွက်ပြေးနေရသူ9000ကျော်ရှိနေပေမဲ့မြန်မာအစိုးရအနေနဲ့စစ်ဘေးဒုက္ခသည်တွေကိုလိလိယူရှုထားသလိုကုညီကယ်ဆယ်ရေးတွေကိုလည်းညှင်းပယ်ခဲ့တယ်လို့အေးရဲတင်ကြားချက်မှာထည့်သွင်းဖော်ပြထားပါတယ်။စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးမဲ့အပေါ်ညှင်းပယ်ခံထားရတဲ့ဆိုတဲ့ဆွဆွဲချက်အပေါ်အစိုးရအနေနဲ့ဖြည့်ရှင်းပေးတဲ့လို့နိုင်ငံရေးနဲ့စည်းလိလာသူဥမ္မောင်ဆိုတာဆိုပါတယ
်အဓိကတော့ရခိုင်မှာဦးစစ်ပေးကြောင့်ဖြစ်တဲ့ဒုက္ခသည်9000လောက်ရှိပြီအဲ့ဒီဒုက္ခသည်တွေကူညီပေးဖို့နဲ့ပတ်သက်လို့ပဲရှိပြီတခြားဘက်ကနေလာရောက်ကူညီပေးရတယ်နဲ့ပတ်သက်လို့ခံတာရပြီးစုရည်ဖြစ်သလိုအစိုးရနဲ့ကူညီတာကောင်းမရှိဘူးဆိုတော့ဆွဆွဲချက်တွေကတော့ရှိနေပဲအဲဒါတွေနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းပေးဖို့လိုအပ်မယ်လို့ထင်ပါတယ
်ရခိုင်မြည်နယ်အတွင်းစစ်စင်ကာလမှာတက်မတော်နဲ့အေအေနှစ်ဖက်စလုံးကဆရာဇဝင်းမှုနဲ့လူကွန်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာအဖွဲ့ AI ကပြီးခဲ့တဲ့မီလာတွင်ထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြခဲ့ပါတယ်။အဲ့ဒီအစည်းအဝေးပေါ်မှာတော့ AI နဲ့တက်မတော်ကအထောက်ထားမဲ့စွပ်စွဲချက်တွေသာဖြစ်တယ်ဆိုပြီးတုံ့ပြန်ခဲ့ပါတယ်။ကုလသမဂ္ဂအနေနဲ့မြန်မာတက်မတော်ကအုပ်စည်းလုပ်ကိုင်နေတဲ့ကုမ္ပဏီတွေနဲ့လူ့ကွန်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့တက်မတော်ခေါင်းဆောင်တွေကိုတီးခြားဘဲထုတ်အရေးယူပေးဆိုဖို့နဲ့လုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံကလူ့ကွန်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှတ်ပေးပြီးအရေးယူဖြေရှင်းဖို့ဒါမှမဟုတ်အရေးယူနိုင်မဲ့နိုင်ငံတကာခုံရုံးတစ်ခုတည်ထောင်ပေးဖို့မစ်ညံကြီးတွေကမနေ့ကတိုက်တွန်းတောင်းဆိုထားပါတယ်။ဒါအပြင်ကုလသမဂ္ဂရဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးမစ်ရှင် FFN ဥက္ကဋ္ဌမာဇူဂီဒါရုစမန်ကလည်းတက်မတော်ပိုင်းစီးပွားရေးလုပ်ငန်းတွေဟာတက်မတော်ရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ဖို့ကူညီပံ့ပိုးပေးနေတယ်ဆိုတဲ့စုံစမ်းမှုတွေရရှိထားတဲ့အတွက်တက်မတော်နဲ့ဆက်ဆက်ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေကိုအရေးယူဖို့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ်ခင်ဗျာကျွန်တော်တန့်စင်ဦးပါ